ကျန်းကုန်တိုင်းဒေသကြီးအစိုးရအဖွဲ့ဝန်ကြီးချုပ်ဦးဖြိုးမင်းသိန်းအပေါ်ဆွဆွဲပစ်တင်တဲ့အဆိုရန်ကုန်တိုင်းလွှတ်တော်မှာရှုံးနိမ့်သွားတဲ့အကြောင်းပြောပြပေးပါမယ်။ကျွန်မမေခါပါ။ကိုကိုကျော်မြို့နယ်မဲဆန္ဒနယ်အမှတ် 1 တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်တဦးလည်းဖြစ်အရင်အစိုးရလက်ထက်ကရန်ကုန်တိုင်းနယ်စပ်ရေးရာဝန်ကြီးဟောင်းဦးတင်ဝင်းကဦးဆောင်ပြီးလွှတ်တော်ကိုယ်စားလှယ်30နှစ်ဦးကဝန်ကြီးချုပ်ဦးဖြိုးမင်းသိန်းအပေါ်
ကိုဗစ်-19ကာကွယ်ထိန်းချုပ်ရေးဆိုင်ရာနိုင်ငံတော်အဆင့်ဗဟိုချမှတ်ထားတဲ့ညွှန်ကြားချက်တွေကိုမလိုက်နာမှုအပါအဝင်ဆွဆွဲပစ်တင်မှုခုနှစ်ချက်ကိုလက်မှတ်ထိုးပြီးပြီးခဲ့တဲ့ဇွန်လ9ရက်နေ့ကလွှတ်တော်ဥက္ကဋ္ဌထံတင်ပြခဲ့တာဖြစ်ပါတယ်။ဒီတင်ပြချက်ကိုဒီကနေ့မှာတော့လွှတ်တော်ကမဲခွဲဆုံးဖြတ်ခဲ့တာပါ။ကိုလက်စုစုပေါင်းဥယျာဉ်30ဘုံနှစ်ဘုံက
ထောက်ခံခြင်းမရှိသည့်အတွက်ပြည်တော်စုတမန်မြန်မာနိုင်ငံတော်ဖွဲ့စည်းပုံခြေကဥပဒေပုံမှနေရာ63ဘုံမှာကွယ်ငှဘုံမှကွယ်ငှ3ရာဆွဆွဲပစ်တင်မှုတည်မမှန်ကန်ကြောင်းကြေညာပါတယ်။မဲခွဲဆုံးဖြတ်ရာမှာရရှိလာတဲ့မဲအရေးအတွက်အရာအဆိုးရှုံးနိမ်ကြောင်းလွှတ်တော်ဥက္ကဋ္ဌဦးတင်မောင်ထွန်းကအခုလိုကြေညာသွားခဲ့တာဖြစ်ပါတယ်။ရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့ဝန်ကြီးချုပ် တဲ့အချက်တွေကိုလည်းလွှတ်တော်မှဥက္ကဋ္ဌကဖတ်ကြားခဲ့ပါတယ်။ပြီးခဲ့တဲ့လမေ24ရက်နေ့မနက်ကရန်ကုန်ဘိုးတထောင်စိတ်ကမ်းမှာရန်ကုန်တိုင်းအစိုးရအဖွဲ့ကဦးဆောင်ပြီးရှင်ဥပကုတ်မထေမြတ်ဖောင်းတော်ရေချပူဇော်ပွဲလုပ်ခဲ့တဲ့အပေါ်လူစုလူဝေးဖြစ်ခဲ့တာနဲ့ပတ်သက်လို့ရန်ကုန်တိုင်းဝန်ကြီးချုပ်အပေါ်မှာဝေဖန်မှုတွေရှိခဲ့တာပါ။ကိုယ်တိုင်ထုတ်ထားတဲ့အမိန့်အာဏာကိုကိုယ်တိုင်မလိုက်နာဘူးဆိုတဲ့ဝေဖန်မှုတွေမြင့်တက်ခဲ့ပါတယ်။ဒီအတွက်အာဏာရပါတီဘက်ကပါဝန်ကြီးချုပ်ကိုခေါ်ယူတတိပေးခဲ့ရပါတယ်။ဒီလိုလူစုလူဝေးဖြစ်ပေါ်ခဲ့တာမို့အစိုးရဘက်ကထုတ်ပြန်ထားတဲ့သဘာဝဘေးအန္တရာယ်ဆိုင်ရာဥပဒေကိုချိုးဖောက်မှုနဲ့ရန်ကုန်တိုင်းအစိုးရအဖွဲ့ကိုအရေးယူဖို့တောင်းဆိုတာတွေရဲစခန်းတွေမှာဝန်ကြီးချုပ်ကိုအမှုဖွင့်ဖို့လှုံ့ဆော်တာတွေအထိရှိခဲ့ပါတယ်။အဲ့ဒီလိုလှုံ့ဆော်တာတွေဖြစ်ပေါ်အပြီးရန်ကုန်တိုင်းလွှတ်တော်ဘက်ကတိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်အချုပ်ကအခုလိုဆွတ်ဆွဲပစ်တင်တဲ့အဆိုတင်သွင်းလာခဲ့တာဖြစ်ပါတယ်။ဒီအဆိုကိုတင်သွင်းတဲ့လွှတ်တော်ကိုယ်စားလှယ်တွေပါဝင်ခဲ့သူရန်ကုန်တိုင်းလွှတ်တော်ကိုယ်စားလှယ်ဦးကျော်စရာကတော့တိုင်ကြားချက်တွေမှာလိုအပ်ချက်တွေရှိခဲ့သလိုဥပဒေနဲ့ညှိစွန်းစေတဲ့ဝန်ကြီးချုပ်ရဲ့လှုပ်ဆောင်ချက်တချို့ကိုတင်ပြဖို့လိုအပ်ခဲ့တာကြောင့်အဆိုကမအောင်မြင်ဘူးလို့လည်းသူကဆိုပါတယ်
။ဥပဒေကအခုဥပဒေနဲ့အညီပနာမဖွဲ့တယ်ပေါ့ပနာမဖွဲ့တဲ့ထဲမှာလည်းဥပဒေကဘယ်လိုမြို့ပင်ဆိုတဲ့ကမူသူကဥပဒေအနေနဲ့ကပါတီစုံကိုယ်စားလှယ်ကိုဖွဲ့တင်တာပေါ့ဆိုတော့တပါတီတည်းရပဲအဲစစ်စေးရဲ့ဖွဲ့မှာထည့်လိုက်တယ်ထည့်ပြီးစစ်တယ်ဒီပါတီကဝင်းကျုပ်ကိုပဲစစ်တဲ့ဟာမျိုးကြတော့ဒါမဖြစ်တင်ဘူးပေါ့မဲရက်လက်ပေါ့မဲရက်လက်ကမဲရီယာကိုကန့်ကွက်လည်းမပြီးထောက်ခံလည်းမပြီးကြားလည်းမနေဘဲနဲ့မဲမပြီးရဲ့သူကြီး LED ပါတီကလည်းရှိတယ်ဒါလေးကဘာကြောင့်လဲရန်ကုန်တိုင်းဒေသကြီးရဲ့ဒါဟိုမဲပြီးတဲ့စက်ကလုတ်ကောင်ကပဲချိုးရင်းနေရလားအားမို့တင်းငလာမဲပြီးမှမဲမပြီးပဲထားတာလားသူမမြင်တော့လို့အဲ့ဒါလေးကတော့မဲရီယာလေးရှိတာတော့ပေါ့
ဝင်းကြီးချုပ်ကိုဆွဆွဲပစ်တင်မှုကိုစုံစမ်းစစ်ဆေးရတဲ့အဖွဲ့ရဲပါဝင်ခဲ့သူရန်ကုန်တိုင်းလွှတ်တော်ကိုယ်စားလှယ်ဦးရန်အောင်ကတော့ဆွဆွဲသူကိုယ်တိုင်အရင်အစိုးရအဖွဲ့ထဲမှာယာရူးကြီးကြီးတာဝန်ထမ်းဆောင်ခဲ့ဘူးသူတဦးဖြစ်ပေမဲ့အစိုးရရဲ့လှုပ်ထုံးလုံနည်းတွေကိုတေချာမသိခဲ့တာမို့အခုလိုလှုပ်ထုံးလုံနည်းမှန်မှန်နားမလည်ပဲမခိုင်မလုံဆွဆွဲချက်တွေနဲ့ဆွဆွဲခဲ့တဲ့အပေါ်အလွန်ပဲစိတ်ပြက်ရတယ်လို့ပြန်လည်တုံ့ပြန်ပြောဆိုသွားခဲ့ပါတယ
်သူတို့စွစွကြက်တွေကမီးမယာတွေနဲ့ဟိုမဟုတ်တဲ့စွစွကြက်တွေနဲ့စွစွကြက်တွေနဲ့ကရှုံးမှတင်းနေတယ်ရှုံးမှတင်းနေတယ်ဒီလိုမျိုးစွစွကြက်တွေကြက်တွေနဲ့နောက်ဆုံးကျွန်တော်တို့မဟုတ်ဘဲတခြားလူတွေလာပြီးစိတ်ရင်လဲဒီလိုပဲအဖြစ်ဖြစ်ပါလိမ့်မယ်နောက်တစ်ချက်ကတို့တွေဖွဲ့စည်းဖို့အချိန်ကဥပဒေပုံမှန်163ကိုတည်တည်ချာချာဖတ်ထားဖို့မရဘူးပ
ြဝန်ကြီးချုပ်ကိုစုံစမ်းစစ်ဆေးရေးအဖွဲ့ကိုပြီးခဲ့တဲ့ဂျွန်ကိုရန်နေကလွှတ်တော်ဒုဥက္ကဋ္ဌဦးဆောင်ပြီးရန်ကုန်တိုင်းလွှတ်တော်ကိုယ်စားလှယ်3ဦးနဲ့တိုင်းအစိုးရအရာရှိတဦးစုစုပေါင်း9ဦးတို့နဲ့ဖွဲ့စည်းကစုံစမ်းစစ်ဆေးခဲ့တာဖြစ်တယ်လို့လွှတ်တော်ဥက္ကဋ္ဌကပြောဆိုပါရရှင်။ကျမမိခါပါရန်ကုန်ကနေဒီသတင်းပေးပို့ထားတာဖြစ်ပါတယ်။